Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့ညပိုင်း 9:20 နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24.25-51နဲ့လိုင်းလမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလာဝါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကြန်ထိုက်ပါ။ရိုဟင်ဂျာရီကိုကြီးညွှန်ပြီးလူနည်းစုတွေနဲ့ကလေးငယ်တွေလူကုန်တိုက်ခါနဲ့အညီနေထိုင်နိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းကဆောင်ရွက်ပေးကြဖို့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးကမိန့်ကြားလိုက်ပါတယ်။လာမယ့်နှစ်ရုရှားသမ္မတရွေးကောက်ပွဲကိုသဘေးမောက်ဖို့အတိုက်ခံခေါင်းဆောင်ကစော်ဩနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြည့်ကြပါမယ်ရှင်
။ကောင်းပါပြီရှင်။ပြည်ပြည်တော်လွှတ်တော်စာအုပ်ကိုအဝေးထိန် drone ယာဉ်နဲ့တပ်ပေါ်ရိုက်ဖို့ကြိုးစားတဲ့ထောင်နလချက်ခံထားရတဲ့သတင်းထောက်တွေကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာကိုရုပ်သိမ်းလိုက်ပါတယ်
။ဒီခံ၄ဦးကြီးလုံးမှုဒီနိုင်ငံတော်ဤလုံခြုံရေးကိုဖိတိုက်ခဲ့ပြီးဒီရက်မတွေ့ရှိရရလား။မလေးရှားနိုင်ငံပြည်မော့ချွာလင်းန
ှစ်ရှင်းနေဦးခင်မောင်စောပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြာမှာပါ။ဒါအပြင်ရိုက်တာသတင်းထောက်၄ယောက်ကိုမတရားဖမ်းဆီးခံရတာဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကကုလသမဂ္ဂလုံခြုံရေးအဖွဲ့ကိုတိုင်ကြားလိုက်တဲ့သတင်းနဲ့ရခိုင်ပြည်နယ်မှာညမထွက်ရအမိန်ကိုထပ်ပြီးတော့တိုးလိုက်တဲ့သတင်းတွေနဲ့အတူနှစ်သိကူကာလတချင်တစ်ပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့အပတ်စဉ်ကဏ္ဍတွေနဲ့ဒါရိုက်လိုင်းဆွေးနွေးကံကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်သိမ်းရောက်သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်ပိုယဟန်မင်းကြီးဖရန်စစ်မနစ်တနင်္လာနေ့ကခရစ်စမတ်အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောင်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်ဒီလာတဲ့မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပုံဟန်မင်းကြီးကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့တွေ့ဆုံခဲ့တာပါနှစ်စဉ်ပုံမှန်ခရစ်စမတ်နေ့ရောက်တိုင်းခုလုံမိန်ကွန်းစကားချွေးလေးရှိတဲ့ပုံဟန်မင်းကြီးကအရှေ့အလယ်ပိုင်းဒေသကပါလက်စတိုင်းနဲ့အစ္စရေးပြည်ပခန့်ကိုရီးယားကျွန်းဆွယ်အရေးကိစ္စတွေနဲ့ပတ်သက်လို့ထိတ်တဲရင်ဆိုင်မှုတွေကိုမဖြစ်စေဘဲစိတ်ဆန့်ညီနိုင်အဖြစ်ရှာကြဖို့တိုက်တွန်းမိန့်ကြားခဲ့ပါတယ်ဒါပြင်တောင်ဆူဒန်၊ Iraq ၊ Yemen ၊ Ukraine ၊ Venezuela စတဲ့ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းဘေးဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းပိုယဟန်မင်းကြီးကထည့်သွင်းပြောကြားသွားပါတယ်။လူတွေကြောင့်ဖြစ်တဲ့စစ်ပွဲတွေ၊ရွှေ့ပြောင်းသွားလာနေထိုင်ရမှုတွေနဲ့တဘာဝဘေးဒုက္ခတွေကြောင့်အတိဒုက္ခအရောက်ရာဆုံးအကာအကွယ်မဲ့ကလေးငယ်တွေကိုဝိုင်းဝန်းကာကွယ်ဆောင်ရှောက်ကြဖို့လေကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကသူ့ရဲ့ခရစ်စမတ်နေ့မိန့်ခွန်းအတွင်အလေးထားတိုက်တွန်းမိန့်ကြားသွားပါတယ်ရှင်
။နောက်နှစ်အတွင်းစစ်ပမဲ့ရုရှားသမ္မတရွေးကောက်ပွဲကိုသဘေးမောက်ဖို့အတိုက်ခံခေါင်းဆောင်အလက်ဆီနေဗနီရဲ့ဆော်ဟုကတရားဥပဒေနဲ့ညီဆွမ်းနိုင်ရဲ့ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။Alexei Navalny ကိုသမရလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ကြောင်းမနစ်တင်လာနေကရွေးကောက်ပွဲတာဝန်ရှိသူတွေမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာနောက်နှစ်မတ်လ18ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မောက်ဖို့ထောက်ခံသူတွေကိုတိုက်ခံကောင်းဆောင်ကတိုက်တွန်းတာပါ။အဂရိလိုက်စားမှုတိုက်ပြည့်ရေးဘလော့ဂါ Navalny ကိုပြစ်မှုဆိုင်ရာဆွဲချက်နဲ့ပြစ်ဒဏ်ချမှတ်ခံထားရတာကြောင့်သမရလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုရုရှားဖို့ရွေးကောက်ပွဲကော်မရှင်ကမဲခွဲတားမြစ်ရင်လိုက်တာပါ။Navalny နဲ့သူ့ကိုထောက်ခံသူတွေကတော့ဒီဆွဲချက်တွေကနိုင်ငံကြီးရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုပြီးပြောဆိုကြပါရယ်။ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်မှာတော့အတိုက်ခံခေါင်းဆောင် Navalny ကလာမယ့်မတ်လပြိုင်ပွဲကစစ်မှန်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ပြောဆိုပြီးမင်းဆန္ဒရှင်တွေတပိတ်မှောက်ကြဖို့ပြောကြားထားတဲ့ဗီဒီယိုကိုထုတ်လွှင့်ခဲ့ပါရယ်။အတိုက်ခံ Navalny နဲ့သူ့ကိုထောက်ခံသူတွေရဲ့တပိတ်မှောက်ရေးချိုးဖောက်မှုတွေဟာဥပဒေချိုးဖောက်သလားဆိုတာကို Gyudice Site လေ့လာမှဖြစ်တယ်လို့သမ္မတရဲ့ပြောခွင့်ရ Dmitry Peskov ကပြောပါရယ်။သမ္မတ Vladimir Putin ကတော့လာမယ့်နှစ်မတ်လတွင်ကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှိပေမယ်ဆိုတာကိုဒီလအစောပိုင်းမှာကြေညာထားပြီးသမ္မတ Putin အနေနဲ့ရုရှားကောင်းဆောင်အဖြစ်စတုထတက်တန်းကိုအနိုင်ရမယ်လို့ကြေကြေပြန့်ပြန့် comment ထားကြပါရယ်ခင်ဗျာ။
လူစီများထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတို့ကိုအဖျက်မှောက်လောက်ရဆွဲချက်နဲ့ထောင်ခံရှစ်နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။စူပါဘောဂါဘတ်ချာဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်းကိုဒီကနေ့အင်ကာနီမှာဘေကျင်းမြို့တော်ကတျန်ချင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချတာပါ။ကျောင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်းကအနာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ရေးကာလရှည်လှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရဲ့အရာရှိတွေကိုတယောမှုနဲ့ထင်ပေါ်လာခဲ့တာပါ ဝူကန်ကအွန်လိုင်းပေါ်မှာလူတွေကိုစောကားမော်ကားလုပ်တရင်မာတွေဖြန့်တာပါဝင်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့906ဖြုတ်ခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရရဲ့ဖြုတ်ခွင်းခံခဲ့ရတဲ့ယာနဲ့ချီတဲ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရှင်းညွှန်ကြေးထဲမှာဝူကန်လည်းတဝက်အပါအဝင်ဖြစ်ပါတယ်ဝူကန်ပေါ်တရားရုံးရဲ့စီရင်ချက်ကိုတော့ယူခံဝင်မယ်လို့သူ့ရဲ့ရှင်းနေကပြောဆိုထားပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်တည်းမှနေသေဆုံးခဲ့ရပြီးအများပြားပျောက်ဆုံးနေစေဖြစ်တဲ့အထိကြုံရတဲ့အင်အားပြင်းမုန်တိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုန်တိုင်းတန်ကနေလွတ်သွားခဲ့ပါတယ်ဖိလစ်ပိုင်မှာတော့အပူပိုင်းမုန်တိုင်းချန်ပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိခိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လှုပ်ဆောင်နေသလိုပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်မုန်တိုင်းကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ9000ကျော်အိုးအိမ်တွေဆုံးရှုံးခဲ့တယ်လို့သဘာဝပိတုခကင်တွေရေးဆိုင်ရာအစိုးရရရှိတွေကပြောပါရယ်မုန်တိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြပဲပြင်းထန်တဲ့မုန်တိုင်းဝင်ရောက်ချိန်ကျမှထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရရရှိတွေကပြောပါရယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့စတင်မဲပေးနေကြပါတယ်။သမ္မတအဲလင်ဂျွန်ဆင်၊ရှဲလစ်ရဲ့နေရာကိုအစားထိုးနိုင်ရေးဘောလုံးသမားအကျော်မော်ဟောင်းဂျော့ဂျ်ဝီးနဲ့ဒုတိယသမ္မတဂျိုးဆက်စ်ဘူကီတို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။အောက်တိုဘာလ10ရက်နေ့ရွေးကောက်ပွဲမှာသူတို့နှစ်ဦးကမဲအများဆုံးရခဲ့တာဖြစ်ပါတယ်။George Wee က 38.400 ဂိုင်းနှုန်းရပြီး Joseph Bogie ကတော့ 28.800 ဂိုင်းနှုန်းနဲ့ဒုတိယနေရာရပါတယ်။ဒါပေမဲ့အများစုမဲကိုမရခဲ့တာကြောင့်တချို့ပြန်ရွေးကောက်ပွဲကိုကျင်းပရတာဖြစ်ပါတယ်။မူလကတချို့ပြန်ရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့တရားရေးကိစ္စတစ်ခုကြောင့်နှောင့်နှေးခဲ့ရတာဖြစ်ပါတယ်။လက်ရှိသမ္မတကသမ္မတတက်နှစ်ချိန်ထပ်ဆောင်ပြီးနောက်ယာရုကဆင်းရမှာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲရလပြက်ပြက်သားသားအနိုင်ရမယ့်အခြေအနေမရှိဘူးလို့တော့အကျိုးစစ်တမ်းတွေမှာဖော်ပြနေကြပါတယ်ရှင်
။အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေမှာမနေ့တနင်္လာနေ့ကအိန္ဒိယဘက်ကပြစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား3ဦးကြာဆုံးခဲ့ပါတယ်။အပြစ်ခတ်ရစရေးကိုအကြောင်းမဲ့ချိုးဖောက်ခဲ့တာကြောင့်နှစ်ဖက်ပြန်လည်ပြစ်ခတ်မှုဖြစ်ခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ပါကစ္စတန်ဘက်ကနေအိန္ဒိယစစ်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အိန္ဒိယတပ်ဖွဲ့တွေကပြစ်ခတ်ခဲ့တာလို့ဆိုပါရယ်။ဒီနေ့လာနေတိုက်ခိုက်မှုအတွင်းမှာတော့အိန္ဒိယတပ်ဖွဲ့ဘက်ကတိုက်စုံမှုမရှိခဲ့ပါဘူး။ဒါပေမဲ့လည်းပြီးရက်စနေနေ့ကတော့ကက်ရှမီးယားဒေသကိုနှစ်နိုင်ငံပိုင်းခြားထိန်းချုပ်ထားတဲ့ဒေသတစ်ခုမှာပါကစ္စတန်ဘက်ကပြစ်ခတ်တာကြောင့်အိန္ဒိယစစ်သား4ဦးတိုက်စုံခဲ့ပါရယ်။ဒီနေ့လာနေကပဲအိန္ဒိယတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအတွင်းကက်ရှမီးယားဒေသစရီနဂါမြို့အနီးမှာစစ်သေးကြခေါင်းဆောင်တဦးတိုက်စုံခဲ့ပါရယ်။ဂျက်ရှစ်မိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်သူနော်မိုဟာမက်ဟာမြို့ရင်းကအိမ်တလုံးအတွင်းရဲနဲ့ညအချိန်အပြန်အလှန်ပစ်ခတ်မှုဖြစ်ပြီးတည်ဆုံခဲ့တာလို့ရဲတပ်ဖွဲ့ကဒီကနေ့မှပြောဆိုပါရယ်
။အစ်ချင်းနိုင်ငံဆိုင်းတိုင်းကျွန်းဆွယ်မှာ2013ခုနှစ်အတွင်းစစ်တပ်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တဲ့အစ္စလာမစ်စစ်သွေးဆရာ15ဦးကိုအစ်ချင်းအစိုးရကဒီကနေ့တည်တံပေးလိုက်ပါရယ်။2015ခုနှစ်မှာဂျီဟတ်အစွန်းရောက်6ဦးကိုကျိုးပေးကွက်မြက်ခဲ့ပြီးတဲ့နောက်အခုကွက်မြက်မှုကလူကြီးအများဆုံးအစုလိုက်ကွက်မြက်မှုဖြစ်ပါတယ်။ကိုင်ရိုမြို့တော်မြောက်ဘက်ကထောင်နှစ်ခုမှာဒီကနေ့အင်္ဂါနေ့တည်တံစီရင်မှုကိုတပြိုင်တည်းလုပ်ခဲ့ပါတယ်။စစ်သွေးကြ15ဦးကိုဒီကနေ့ကျိုးပေးကွက်မြက်ခဲ့တာပါ။ပြီးခဲ့တဲ့လကဆိုင်းတိုင်းဗလီတခုမှာတိုက်ခိုက်ခံရမှုအတွင်းလူပေါင်း300ကျော်အစုလိုက်သေဆုံးခဲ့ရမှုနောက်ပိုင်းအစ္စလာမစ်အစွန်းရောက် IS စစ်သွေးကြတွေကိုစစ်တပ်ဘက်ကတိုးပြီးတော့ချေမှုန်းဖို့အီဂျစ်သမ္မတအဒယ်ဖာတာအယ်စစ်စီကအမိန့်ပေးထားတာပါ။ဆိုင်းတဲ့အခြေစိုက်အစ္စလာမစ်လက်နက်ကင်တွေကဒေသတွင်းမှာနှစ်ပေါင်းများစွာအတွင်းရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့အရတားယာနဲ့ချီပြီးတော့တပ်ဖြတ်ခဲ့ကြတာဖြစ်ပါတယ်
။ကနေဒါနိုင်ငံဆိုင်းရဗင်နီဇွဲလာတမတ်ကြီးကိုလက်မခံတော့ကြောင်းကနေဒါအစိုးရကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလာနိုင်ငံကကနေဒါတန်တမန်ကိုအလားတူဆောင်ရွက်ခဲ့ပြီးတဲ့နောက်ကနေဒါကလက်တုံ့ပြန်တော့ပါ။ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကပြန်လည်ခေါ်ယူထားတဲ့ တာမတ်ဂျီဝီလ်မာအိုမာဘာရီယန်တိုစ်ဖာနန်ဒက်စ်ကိုကနေဒါကလက်မခံတော့ဘူးလို့နိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ခဲ့တာပါကနေဒါဆိုင်ရာဗင်နီဇွဲလားတန်ယုံယာယီတာဝန်ခံအန်ဂျယ်ဟာရီရာကိုလည်းတန်တမန်ဖြစ်လက်ခံထားတာကိုပြန်လည်ရုပ်သိမ်းလိုက်ပြီးကနေဒါနိုင်ငံတွင်းကထွက်ခွာသွားဖို့ကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာခဲ့ပါတယ်ဗင်နီဇွဲလားဆိုင်ရာကနေဒါတန်ယုံတာဝန်ခံခရစ်ကိုဝါလစ်ကိုတန်တမန်ဖြစ်လက်သက်မခံတော့ကြောင်းဗင်နီဇွဲလားဆွေရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့မှာတန်တမန်ကြီးမပြေလည်မှုတွေစတင်ခဲ့တာပါဗင်နီဇွဲလားသမ္မတကိုလူလာတဲ့တိုင်းပြည်ပြည်လွတ်တော်အုပ်ထောက်ဒဲစီရူဒရီဂော့စ်ကဒီကနေဒါတန်ယုံယာယီတာဝန်ခံကိုဝါလစ်ကိုဗင်နီဇွဲလားရဲ့ပြည်တွင်းနိုင်ငံရေးမှာဝင်ရောက်နှောက်ယှက်မှုနိုင်ငံနဲ့ပတ်သက်ပြီးတော့ရိုင်းချမ်းရင်သီးတဲ့မှတ်ချက်တွေ Twitter လူမှုကွန်ရက်မှာရေးသားမှုတွေနဲ့ဆွဆဲပြီးတဲ့နောက်အဲသူတို့နိုင်ငံကနေနှင်ထုတ်ခဲ့တာပါခင်ဗျာ
ဤချင်းနိုင်ငံတွင်းကိုတားမြစ်ထားတဲ့အကြိုက်ခဲပြောက်စီတွေခိုးဝှက်တည်ဆောင်ဖို့ကြိုးပမ်းမှုနဲ့ဗြိတိန်နိုင်ငံသားအမျိုးသမီးတဦးကိုဒီကနေ့စီရင်ချက်ချပါတယ်အသက်33နှစ်အရွယ်လော်ရဲပလမ်မာကိုထောင်ဒဏ်3နှစ်ကြားခံဖို့ဒီကနေ့အင်္ဂါနေ့မှာတရားရုံးကစီရင်တာပါဤချင်းနိုင်ငံပင်လယ်နီကမ်းခြေကအပန်းဖြေမြို့ဟာဂရကိုလော်ရဲပလမ်မာဆက်ရောက်လာချိန်မှာသူမရဲ့ခီးဆောင်တစ်တာတဲ့ကထရမာဒိုးဆေးပြားရာနဲ့ချီပြီးအောက်ခွန်အရာရှိတွေကတွေ့ခဲ့ပြီးတဲ့နောက်အော်တိုဘာလမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။တာမာဒိုးဆေးပြားတွေကိုအပန်းဖြေဆေးဝါးအဖြစ်အသုံးပြုနိုင်တဲ့အတွက်ကြောင့်မို့အီဂျစ်နိုင်ငံမှာတားမြစ်ထားတာပါ။လော်ရဲကအဲ့ဒီဆေးတွေကိုနာတာရှေခန္ဓာဝေဒနာခံစားနေရတဲ့အီဂျစ်နိုင်ငံသားရီးစားဖြစ်သူအတွက်တည်လာတာဖြစ်ပါတယ်။ခရစ်စမတ်နေ့တုန်းကတော့ဗြိတိန်ရေပြင်ပိုင်းရဲ့အနီးမြောက်ပင်လယ်ကိုဖြတ်နေတဲ့ရုရှားစစ်ရေးရင်တစည်းကိုဗြိတိန်စစ်ရရင်တစည်းကလိုက်ပါစောင့်ကြည့်ခဲ့ပါတယ်အခုလိုဖြတ်တန်းသွားလာတာဟာပုံမှန်လိုမျိုးဖြစ်ပေမဲ့အခုရပိုင်းနဲ့အတွင်ဗြိတိန်ရေပိုင်နဲ့အနီးရုရှားတင်မော်တွေဖြတ်တန်းသွားတဲ့အချိန်အရေအတွက်များလာတယ်လို့ဗြိတိန်တော်ဝင်ရေတပ်ဖွဲ့ကပြောပါတယ်ဒါ့အပြင်ကမ္ဘာနေရာအနှံ့အပြားကိုဆက်သွယ်ထားတဲ့ပင်လယ်ရေအောက်အင်တာနက်ကေဘယ်ကြိုးတွေဖြတ်စည်းခံရနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့လည်းဗြိတိန်ကအခုရပိုင်းနဲ့အတွင်မှာပဲသတိပေးနေတာပါဒီအင်တာနက်ကေဘယ်ကြိုးတွေဖြတ်စည်းခံရရင်ဆက်သွယ်ရေးပြတ်တောက်ပြီးစီးပွားရေးအပါအဝင်အခြေအနေတွေကမောက်ကမဖြစ်သွားနိုင်တဲ့အကြောင်းသတိပေးထားပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအတွက်ထောင်ဒဏ်25နှစ်ချမှတ်ခံထားတဲ့ပီရူသမရာဟောင်းအယ်ဘာတိုဖူဂျီမိုရီကိုလူငယ်ချမှတ်ခွင့်ပေးခဲ့တာကြောင့်ရာဇဝတ်ကနေနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ကန့်ကွက်ဆန္ဒပြသူတွေကိုဖြောင်းပြနေတဲ့တစ်ချိန်တည်းမှာပဲညီညွတ်ရေးရှေ့ရှုကြဖို့ပီရူသမရာကတိုက်တွန်းလိုက်ပါတယ်လွတ်မြောက်လာတဲ့ပီရူသမရာဟောင်းအယ်ဘာတိုဖူဂျီမိုရီကလည်းသူ့ကိုခွင့်လွှတ်ကြဖို့ဒီကနေ့မှပဲပန်ကြားလိုက်ပါတယ်ရှင်ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုအောင်အောင်လို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်နေပြည်တော်ကလွတ်တော်စာအုပ်တွေကိုအဝေးထိန်ဒရုန်းယာဉ်လွတ်တင်တပ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နလချခံထားတဲ့အလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားသတင်းထောက်နှစ်ဦးနဲ့ရင်ပေါင်းတို့ကိုသွင်းကုံထုတ်ကုံဥရင်းနဲ့တရားစွဲဆိုထားတာတွေကိုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်ဒါအပြင်နိုင်ငံခြားသတင်းထောက်နှစ်ဦးကိုလှဝကဥပဒေနဲ့ပါတရားစွဲဆိုထားတာကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မှမမြင်ခိုင်ကတင်ပြထားပါတယ်
နေပြည်တော်ကောင်စီနေမြေရဲကလွတ်တော်အစအဦးရိနာမှာဒရုန်းယာဉ်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းတောက်ကိုအောင်နိုင်စိုးအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအားလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်ဖမ်းဆီးခံရသူတွေရဲ့လှုံ့ဆော်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးသွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမှုရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာရှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောကရှင်းပြပါတယ
်တရားလိုဥထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းကနေပြီးတော့မှအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာရှောက်သွားပါတယ်ခင်ဗျနော်အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာစီစဉ်ဥပဒေပုံမှန်494အရာ withdraw ဆောက်ပြီးရုပ်သိမ်းဝင်ဆောက်တယ်လို့ခေါ်ပါလေ။နော်။အဲ့တော့အဲ့ဒီကိုလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်။ဟို ये खान ले हुई जी लोग होती मैं गा नो ही लोग जो ये वो चीजें के लिए जी अजय बच्चे शिया ये लखाओं में मलेशिया नहीं गा जो मक्स वाले ने ऐसे बोल नहीं गा दा लू हो में तो ये पता ही नहीं नहीं गा चीजें को शिया ये लखाओं में अमूआ जो देंगे शॉट आया ऐसा करने फो ดูว่าเนี่ยแบบนี้ลาวากาหมู่บ่มาสั่งลงเกตบ่บาดละอะไรสรุปอุตุนโรงเนี่ยปุติเยโลลงดากะโตตัวบ่มาสิบันลงกะเสร็จแล้วก็ชอบขาอะไรแล้วดีหมู่ไปชอบกะลาวากาหมู่ก็เลยลาวากาเนี่ยเนี่ยอุยมีลาวาลิเนี่ยสรุปว่าเปียวว่าเลยเอ้าเนี่ยลาวากาหมู่ก็เลยจะเอาชอบมาเลยแล้วลาวากาเนี่ยอุยกูเนี่ยลาเนี่ยเตรียมลาวาลิที่ลูกว่าเลยนะหมู่เลยไอ้ไอ้งานยาละนี่เอาด้วยหมู่เลยจะเป็นชอบมาเลย
ลาวากาอุบลีปมาสตงตินเนตยาสวยสุทามโกเลยูเนลาวากาดูอุซิมุกาอมุยุตเองกวนโกตยายุมาลาชอบตัวเรลุสุวาเลตีเอลูรีเอชอบทาจัดวิปอดีเซมานัสเซเชนีจามาตยายุงาอภิเตสงเพชเชไม่ชามาเลพิบาเลทีกนี้มารอเลจันมุนคูโกยุตเองโบตีเอลูรีบักกาตยายุมาชอบทาเกจาบิเมเลลุดออซาวนีนามาโดนลุดเองโบโจซามุจาว เดี๋ยวสวยสุขันทายาดูเลี้ยวโลนูวิมาเซียนิกาลีจางเปลี่ยนแต่มูซายาเอออุบลีเนี่ยท่องเดินนั่นละช้ามาขันทายาวะเลยเดี๋ยวยงอ่ะไม่ชอบดีด้าท่องเดินนั่นละกูรอสั่งเลี้ยเจ้าขันยามิตาบอบจีบีนั่งเงินโอนีเนี่ยดีมูกูยูเต็งซีจีโนท่องไปเชื่อเนี่ยสอลุปีดูยาเรลูชินีจีอุเคมังโซกาเปียววะเลย
อะไรเอาดูอ่ะไม่ยังไม่ชอบดีด้าสุดหรอกนี่แต่ยูเต็งโนแล้วจ้าเออไอ้ยาเราดูอ่ะ โอ้สักจะขามันไปยุ่งอะไรจริงๆอะไรแบบนี้ดังนั้นเนี่ยโอ้ที่เราเรียนรู้ยากอะไรเราดูว่าโอ้ยังไงเนาะไปงานกูเลยที่มือโหเนาะโซเดียมเนี่ยสุดสุดจริงๆสุดสุดจริงทำไมยิ่งมันรู้ไปไม่ใช่เลยอะไรมันสุดทำไมช่วยเยอะสุดจริงนะอะไรทำไมช่วยเยอะกูไม่รู้นะไม่ใช่ที่ไหนมาตัวนักการเมืองไหนเนี่ยก็ยังนะตัวเบียร์นักบวชยังไม่ได้เบียร์บวชเลยใช่ไหมทำไมช่วยเนี่ยทำไมอะไรเลยยังไม่ได้ทำอะไรเลยกูช่วยเลยโอ้ยเราไม่ช่วยเลยนะตัวน
ဒီပြည်တော်ကောင်စီနေမိတဲ့ကလွတ်တော်အစအဦးတွေနာမှာဒရုန်းရင်လွတ်တော့ရှိနေတာလည်းဖြစ်ပါတယ်ရှင်။
မမင်းခိုင်တင်ပြသွားတာပါရှင်။ဒီဖန်စီခံရိုက်တာသတင်းထောက်တွင်နေဆိုင်တဲ့သတင်းကိုပါတစ်ဆက်ထည့်တင်ပြပါအောင်မယ်။ရိုက်တာသတင်းထောက်နှစ်ယောက်ကိုဖန်စီရာဟာမတရားဖန်စီရာဖြစ်တဲ့အတွက်မတရားသဖြင့်ဖန်စီထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂအလုံးနှံလုပ်ငန်းအဖွဲ့
UNWGAD
နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း
နိုင်ငံတကာသဘောတူညီချက်စာချုပ်အပိုက်96/26ထောက်ဒါရီကိုလည်းဖုံးရှုံးရတယ်သတင်းမီဒီယာဥပဒေဒီပုံမှန်နှိမ့်ကပ်ပြီးအရဆိုလို့ရှိရင်လည်းမျက်နှာကသတင်းကောက်ခံခွင့်ကိုသူတို့အနေနဲ့ဖုံးရှုံးရတယ်လို့ကျွန်တော်အနေနဲ့ဟိုယုံကြည်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ကသိသိကြတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီလက်အောက်မှာရှိတဲ့
UNWGAD အဖွဲ့ဟာသူတို့ကိုတိုင်ကြားလာတဲ့ကမ္ဘာပေါ်ကမတရားဖန်ဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီးဆောင်ရွက်စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။မတရားဖန်ဆီးမှုတွေနဲ့ပတ်သက်ပြီးလူတဦးချင်းစီအရတော်၎င်းအစုလိုက်တော်၎င်းတိုင်ကြားနိုင်တယ်လို့ဥတည်နိုင်ကပြောပါတယ်။ဒါကြောင့်လို့မတရားသဖြင့်ဖန်ဆီးခံရတယ်လို့ဟိုသူတို့အနေနဲ့ယုံကြည်တယ်တတ်မှတ်တယ်ဆိုလို့ရှိရင်ဒ
ဆိုပါမစ်ဇာလန်လုပ်ပေးဖို့လိုအပ်တယ်ဆိုပြီးတော့တောင်းဆိုမှုတွေအရင်းခေါ်ရမှုတွေကိုဟိုလက်တွေလက်ခံရှိကြတယ်မြန်မာနာပိုင်းဒီဘက်ကတော့ရိုက်တာသတင်းတော်နှစ်ဦးဟာထောက်ကြံနေပြီးရက်စကန်ကနေအရေးကြီးလုံခြုံရေးဆောင်ရွက်စာတမ်းတွေတရားမဝင်သတင်းယူမှုနဲ့မြန်မာနိုင်ငံအစိုးရရှေ့ဝက်ချက်အုပ်ဥပဒေနဲ့ဖန်တီထိန်သိမ်းခဲ့တာဖြစ်တဲ့ဆိုပြီးပြောပါတယ်
ဒါပေမဲ့ပြည်သူလူထုကရွေးချယ်တင်မြှောက်တဲ့NLD အစိုးရအနေနဲ့လူထုကိုမျက်နှာမူပြီးဒီလိုမတရားဖန်ဆီးထိန်းသိမ်းမှုတွေကိုပြန်လည်စီစစ်တင်တယ်လို့ဦးတိတ်နိုင်ကတိုက်တွန်းလိုက်ပါတယ်ဆိုတော့ဒီအစိုးရအနေနဲ့လည်းသူ့ရဲ့အကြောင်းလဲမှုတွေအများကြီးလုပ်နေတာကိုဟိုကျွန်တော်တို့အနေနဲ့တော့တွေ့ရပါတယ်သို့ပေမဲ့လည်းအခုလိုမျိုးမတရားဖန်ဆီးခဲ့ဆိုတဲ့ကိစ္စမျိုးတွေကိုတော့အစိုးရအန
က်မှာဒါပထမဦးဆုံးအချိန်ကျွန်တော်တို့ဒလူကြီးအေဒီကိုကျွန်တော်တိုင်ကြခဲ့တာဖြစ်ပါတယ်ဒါကလည်းကျွန်တော်အနေနဲ့ဒီအစိုးရကဒါမျိုးကိစ္စတွေမှာပြည်သူလူထုကိုဒီအကာအကွယ်ပေးဖို့နဲ့ဒီမတရားဖန်ဆီးတဲ့ကိစ္စမျိုးတွေကိုဟိုတားဆီးဟတ်တားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့တိုင်ကြရတာဖြစ်ပါတယ်
NLD အစိုးရလက်ထက်ပြီးခဲ့တဲ့2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနိုင်ငံရေးအကျဉ်းသားဖန်ဆီးမှုအခြေအနေတွေပေါ်မှာတော့ဥတိတ်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီ2019တခုလုံးမှာတော့ဒီနိုင်ငံရေးအကျဉ်းသားလေးကတော့ဟိုလှုပ်ပေးလိုက်တာလေးရှိသလိုဟိုပြန်လည်စစ်ဆေးတဲ့ကိစ္စမျိုးတွေလည်းကျွန်တော်တွေ့ရပါတယ်ရေဘူးရသဘောပြောရရင်တော့ဒီအဓိကဒီဟိုပါပေါ့သတင်းမီဒီယာသမားတွေကတော့ဒီပေါ်ပြီးတော့ဖန်ဆီးခဲ့တဲ့မှုတွေခံနေရတာကိုတော့ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါဒီအဓိကမြန်မာနဲ့ပတ်သက်တဲ့ကိစ္စပေါ့ဒီတောင်လူသမားလေးကိစ္စကလည်းအရင်နှစ်တွေနဲ့ဆိုင်ဟိုဒီနှစ်မှာလည်းဆက်ပြီးတော့အရင်နှစ်တွေအတိုင်းပဲဆက်ပြီးတော့ရှိနေတယ်ဆိုတာကိုတော့ကျွန်တော်တို့ကြည့်ထားရှိပါတယ်ဥပမာဒီအစိုးရလက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ကတဲ့မီဒီယာသမား28ဦးကိုဖန်ဆီးထိသိမ်းခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်
။အမေရိကန်၊ဗြိတိန်၊ကနေဒါနဲ့ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့ရိုက်တာသတင်းတော်နှစ်ဦးကိုအ мян ဆုံးပြန်လည်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့ကိုတက်ဦးမောင်နဲ့ကိုကျော်စိုးတို့နှစ်ဦးကိုအခုချိန်ထိမိသားစုကတွေးဆခွင့်မရသေးသလိုသူတို့ကိုဘယ်မှာဖမ်းဆီးထိန်းသိမ်းထားရဲဆိုတာကိုလည်းအခုချိန်ထိမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။
Riders တရင်ထောက်တွေမတရားဖန်ဆီးခံရကြောင်း AAPP ကကုလသမဂ္ဂလုပ်ငန်းအဖွဲ့ကိုတင်ကြားခဲ့တဲ့အကြောင်းကိုရနိုင်ကမင်းမြန်တင်ပြသွားတာပါရှင်။ POA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်တရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ရင်းကမတည်ငြိမ်မှုတွေဖြစ်ပွားနေတဲ့အကြောင်းကိုဆက်ပြီးတော့တင်ဆက်ပေးချင်ပါတယ်။မတည်မငြိမ်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာညမထွက်ရအမိန့်ကိုအာဏာပိုင်တွေကထပ်မံတက်တန်တိုးလိုက်ပါတယ်။မကြတဲ့ခင်နှစ်တွေမှာအကျန်းဖက်မှုတွေကျုံခဲ့ရတဲ့မောင်တော်မြို့မှာနောက်ထပ်ပဋိပက္ခတွေမရှိတော့ပေမဲ့တက်တန်းတိုးလိုက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့မှာပုံမှန် 144 ညမထွက်ရအမိန်ကိုမောင်တော်ခရိုင်အုပ်ချုပ်ရေးမှူးကချက်မှန်တက်တန်းတိုးမြင့်လိုက်ပြီးအရင်ကထုတ်ပြန်ထားတဲ့အတိုင်းညနေ6နာရီကနေမနက်6နာရီထိသတ်မှတ်ထားတာပါ။ဒီလိုထုတ်ပြန်လိုက်ကြောင်းမောင်တော်မြို့ကရဲအုပ်ဝေဖြိုးအောင်ကအခုလိုပြောပါတယ်။
ဒီကအမေနဲ့2-3 ပြည့်လို့ထပ်ထုတ်တဲ့ဘောပါ။သူက2-3တခါတိုးတယ်လေ။2-3တခါကိုထပ်ထုတ်တာအမေက။ဟောနဲ့25နဲ့ပဲမနေ့က
ဒီလိုထုတ်ပြန်ခဲ့ပေမဲ့မောင်တော်မျိုးအချင်းလေးကတည်ငြိမ်စပြည့်လာနေပြီဖြစ်ကြောင်းနဲ့ဒီကနေ့မှာမြို့မဆေးကိုစတင်ဖွင့်လှစ်ပြီဖြစ်ကြောင်းအခုလိုဆက်ပြောပါရစ
ေ။လောတယ်လို့တည်ငြိမ်ပါပြီ။ဒီနေ့တော့မဆေးတွေပါပြန်ဖွင့်တယ်။မောင်တော်မျိုးမဆေးကြီးပြန်ဖွင့်တယ်။အပြင်ဆေးတွေတော့ရှိသေးလေ။အပြင်ဆေးတွေကငခုတွေရှိသေးလား
။မောင်တော်မျိုးမှာညမထွက်ရအမေကို2012ခုနှစ်ကလေးကစတင်ပြီးတော့နှစ်လတစ်ကြိမ်တက်တန်းတိုးထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်။POA မြန်မာပိုင်းကနေအတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူကာလရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့သတင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့ညမှာတော့ဆောင်းဦးလိုင်းတည်ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သတင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင
်။ယူနေမြားတဲ့ကြောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးစလုံးခဲ့တဲ့ချိန်တောင်ငါလေးစမ်းသာမရဘူးအရောက်သေးပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာ sweet ကိုမင်းနိုင်ခဲ့သူမင်းရင်တဲမှာပါလေသံပညာတို့အေးစလုံးငယ်တဲ့ချိန်တိုင်းငါလေးစဉ်းစားမရဟာတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွေရနေလားကိုခံစားလိုက်ရတယ်ဆွေ တို့ဝေညာတွေရဲ့စမင်းရှိတော့ခံစားလိုက်ရတယ်တို့ဝေချေညာညာတိုင်းတို့ရဲ့ဒီနေ့တွေမြောက်ဝွန်တို့ဝေညာတွေရဲ့စမင်းရှိတော့ခံစားလိုက်ရတယ်အေးပြောတော့ကြိုးစားစီစေဖို့ချစ်လေး ယောက်ချေကိုကဘာမဖို့ယောလင်းချက်တွေကောင်ပြောင်းရှာတော့တော့ဆွေတို့ဝင်းချေရညာတိုင်းဆွေကျွေးခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်းညာတွေရဲ့စမင်းရှိတော့ခံစားလိုက်ရတော့ဆွေတို့ဝင်းချေရညာတိုင်းဆွေကျွေးခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်းညာတွေရဲ့စ
ဒီဆိုထားတဲ့ဒီဇင်မာညာဆိုတဲ့တခြင်းကိုသောတာရှင်တို့နှစ်ချိုက်ကြားလိုက်မယ်လို့မျှော်လင့်ပါရရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00 မိနစ်9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အစံရဲ့ရွတ်မြင်သံကြားနဲ့ radio ထုတ်လွှင့်မှုတွေကို internet seminar burmese.voanews.com နဲ့ VOA ရဲ့ Facebook seminar ဖြစ်တဲ့ VOA Burmese News မှာ ထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိ လိုင်းဒိုမီတာ 24 32 နဲ့ 40မှာနားဆင်နိုင်ကြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန် နေ့လယ် 12:00 နာရီကနေနေ့ခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကို လိုင်းဒို 16 19 နဲ့ 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 24 25 နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည 9:00အစီအစဉ်ပြီးပြီးချင်း ည 10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingala nya cha ma tota shin nya shin myama sanaw chain nya 9 nai khwe shi ba bi pyo e myama bai season ye 2019 khu ne december la 26 ye inga ne nya bai season wi go american pi daw so ye myo ro washington dc ga ne line do meter 24 25 30 ne 51 do ga ne nya 10 nai thi dai ye thol lin pe ne ba de ti kne nya phe dutiya bai season ma ro american naingan ye a chang ti kaung sia ne dai ye le line swin thain go na sin cha ya ma ba khu ro american naingan ye a chang ti kaung sia go a yin song tin sat ba me ko tain thai u ga tin pya cha ba de shin
နေကောင်အားလိုက်ရဖြစ်တဲ့အတွက်လွတ်တော်စီစဉ်လေးကိုရွှေ့ဆိုင်းလိုက်ပါတယ်။ဒီတော့စုဆိုရဗန္နာရေး36ကိုတော့အမေရိကန်လွတ်တော်အမတ်တွေကတောက်တက်၄ဘက်တဒံတူထားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်တော်စုကိုကလေးဘွားတွေကရောက်လာခဲ့တဲ့ရွှေပြောင်းချေချသူတွေရဲ့အနာဂတ်တွင်မှုကြီးကြပ်ရေးကိစ္စအပါအဝင်မဖြေရှင်းမဲ့ထားခဲ့တဲ့ကိစ္စတွေလည်းကြံ့နေသေးဖြစ်ပါတယ်။
The years are 66. ဒါပေမဲ့ဒီစီစဉ်အောက်မှာကာကွယ်ပေးထားတဲ့သူတွေကိုနေရပြန်ဖို့ရမျိုးတွေကိုတော့လာမယ့်မလအထိလုပ်မှာမဟုတ်ဘူးဆိုပြီးရွှေ့ဆိုင်းထားတာဖြစ်ပါတယ်။ဒီမိုကရက်မတ်တော်တော်များများကတော့ဥပဒေကြောင်းအရအားနည်းချက်တွေကိုပြန်ပြင်ပြီးဒါကစီစဉ်ရကာကွယ်ပေးထားတဲ့တရားမဝင်နေနေရတဲ့သူတွေကိုနှစ်မကုန်ခင်မှာတရားဝင်နေထိုင်ခွင့်ရအောင်လုပ်ပေးစေချင်ပါတယ်။ဒီမိုကရက်ထဲလွှတ်တော်မှာ
Alice Bedwaran ကခုလိုပြောပါတယ်။ဒါပေမဲ့ဒီစီစဉ်အောက်မှာကာကွယ်ပေးထားတဲ့သူတွေကိုနေရပြန်ဖို့ရမျိုးတွေကိုတော့လာမယ့်မလအထိလုပ်မှာမဟုတ်ဘူးဆိုပြီးရွှေ့ဆိုင်းထားတာဖြစ်ပါတယ်။ဒီမိုကရက်မတ်တော်တော်များများကတော့ဥပဒေကြောင်းအရအားနည်းချက်တွေကိုပြန်ပြင်ပြီးဒါကစီစဉ်ရကာကွယ်ပေးထားတဲ့တရားမဝင်နေနေရတဲ့သူတွေကိုနှစ်မကုန်ခင်မှာတရားဝင်နေထိုင်ခွင့်ရအောင်လုပ်ပေးစေချင်ပါတယ်။ဒီ မှမြို့တဲ့လူဝင်မှုကြီးကြပ်ရေးကိစ္စကိုပါတီနဲ့ဆလုံးကအမတ်ကြီးဂျာမာညှိနှိုင်းဆွေးနွေးလိုတဲ့အကြောင်းရည်ညွှန်းပြောဆိုနေခဲ့ကြတာပါဒီမိုကရက်ထက်လွတ်တော်အမတ်ချက်ရှာမာကအခုလိုပြောပါတယ
် There are very good negotiations going on between
ဒီမိုကရက်နဲ့ Republican တွေကြားညှိနှိုင်းဆက်ဆက်နေတဲ့အခြေအနေကတိတ်ကိုကောင်းတဲ့အနေထားပါ
အမေရိကန်ပြည်ထောင်စုရဲ့နေကြာလုံခြုံရေးနဲ့တရားမဝင်ဝင်ရောက်သူတွေရေးကင်တွေရမှာပြုပြင်ပြောင်းလဲရေးကိစ္စပိုပြီးကြီးမားကျယ်ပြန့်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းထဲမှာဒါကာအစီအစဉ်ကို Republican တွေကထည့်သွင်းချင်နေကြတာပါထက်လွတ်တော်မှ Miss McConnell ကအခုလိုပြောပါတယ်
There are improvements we could make in the legal immigration
လူမှုကြီးကြပ်ရေးအစီအစဉ်မှာတိုးတက်မှုတွေရှိလာအောင်ကျွန်တော်တို့လုပ်နိုင်တာတွေရှိပါတယ်ကျွန်တော်လုပ်ဖို့ကံပြတ်တွေကိုပြောထားသလိုပဲ January လလွှတ်တော်အစည်းအဝေးတွေမှာဒီကိစ္စကိုအချိန်ပြည့်ဆွေးနွေးကြပါမယ်
တိုင်းမင်းလေးဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်ကမတည်မကျဖြစ်နေပါသေးတယ်။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောဆိုထားတာပါ
။ Because you have these incredible kids in many cases not in all cases.
ဒီထဲမှာထူးချွန်တဲ့တော်တဲ့ကလေးငယ်တွေလည်းရှိပါတယ်။လူတိုင်းတော့မဟုတ်ပါဘူး။ဒါကစီစဉ်ရနေနေတဲ့သူတချို့တဲ့မှာရာဇဝတ်ကိုင်းဖွဲ့ဝင်တွေ၊မွေးစေဝါရောင်းတဲ့သူတွေလည်းပါပါတယ်
။ဒါကစီစဉ်ရနေထိုင်ခွင့်ရသူတွေထဲမှာအများစုကရှားဆွေးမှုကျူးလွန်နေဆိုတဲ့မှတ်တမ်းမှတ်ရာတွေမရှိပါဘူး။သူတို့ကအမေရိကန်ပြည်ထောင်စုမှာနေထိုင်ရင်သူတို့ဘဝမြုံမှန်းချက်တွေကသာကောင်းတယ်ဖော်ခွင့်ရခြင်းကြတာပါဒါပေမဲ့လည်းအခုတော့ရှေ့မှာဘာဖြစ်မယ်ဆိုတဲ့မကြေရတဲ့အနေအထားမျိုးမို့သူတို့က Republican တွေအပေါ်မှာနေမဟုတ်တော့ပဲ Democrat တွေအနေနဲ့လည်းအပြောသက်သက်လုပ်မနေပါနဲ့တခုခုရေးယူဆောင်ရွက်ပါဆိုပြီးဝေဖန်တဲ့သူတွေတောင်းဆိုတဲ့သူတွေပေါ်လာနေကြပါလေပြီးခဲ့တဲ့ဘက်ကဆိုးရသုံးစိတ်ကိုတည်တံ့တိုးဖို့ဘယ်ခွဲဆုံးဖြတ်တဲ့အချိန်မှာကန့်ကွက်တဲ့ Democrat ထက်လွတ်တော်အမတ်30တောင်ရှိခဲ့ပါလေတကယ်လို့သာလူဝင်မှုကြီးကြပ်ရေးဒါကာအစီအစဉ်နဲ့ပတ်သက်လို့အဖြေရှာနေအောင်တခုခုမလုပ်ဘူးဆိုရင်အမေရိကန်ဆိုးရသုံးစိတ်ဥပဒေကြမ်းတည်ပြုဖို့လာမယ့်ဇန်နဝါရီလအတွင်းနောက်တစ်ချိန်မဲပေးတဲ့အခါမှာဒီမိုကရက်ဘက်ကကန့်ကွက်တဲ့အမတ်ဦးကြီးဒီထက်တောင်မှပုံများလာနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုရန်နိုင်တဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မြန်မာ င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနဲ့ကမ္ဘာ2019ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2019ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပို့ပါအဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပင်နယ်အဖြစ်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပေါင်းတစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့မြန်မာ Journalism Institute မြန်မာသတင်းသိပ္ပံကဥစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မိုးစောကြားရမယ်ထင်ပါတယ်
ဟုတ်ကဲ့ပါပါဗျ
ာဥက္ကမှုဆိုခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2019ခုနှစ်အတွင်းကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံရဲ့ဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်အပါအဝင်နောက်နိုင်ငံရဲ့ဆက်ဆံရေးရှိမယ်ကုလသမဂ္ဂအပါအဝင်ဆက်ဆံရေးရှိမယ်ထူးခြားချက်တွေတော်များလဲကျွန်တော်သတိထားမိပါတယ်အဲ့တော့ကော်မှုဆိုနည်းနည်းချုပ်ပြီးတော့ပထမဆုံးအရင်ဆုံးပြောမယ်ဆိုရှင်ဒီနှစ်နိုင်ငံတကာဗမာရဲ့နိုင်ငံတကာ image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းလေးဆွေးနွေးပြပါလား
ဟိုကျွန်တော်အပြင်ကပြောမယ်ဆိုရင်တော့ပေါ့နော်ဒီတဲ့နယ်လုံးမှာကျွန်တော်နှစ်ကုံအချုပ်ကြည့်ရခါမှာနိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရေးရတကယ်တော့အနုလက္ခဏာပြရတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့ဒီလိုရေးယူရပြောလို့ရနည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆိုရင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ကောနောက်အထူးသဖြင့်ဥရောပပြည်သူတွေရဲ့အမြင်ရောကကျွန်တော်ပုံမှာပို့ပြီးတော့အနုဒသနာပြရတယ်။ဟိုအမေရိကန်ပြည်ထောင်စုနဲ့လည်းတို့နည်းတူတူပဲလို့ပြောချင်တယ်။သို့တော်လည်းဥရောပတော့စိုးလိမ်နေလို့ကျွန်တော်မထင်ဘူး။ဟောအိန္ဒိယချင်းနိုင်ငံတွေနဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရသို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တည်းရစာလို့ရှိရင်ပေါ့ဗျာဥပမာကျွန်တော်တို့ဒီတောင်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှိတောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်းတင်မယ်ဆိုတဲ့သဘောထားမျိုး approach မျိုးပြောတာဆိုတာမျိုးတွေတော်တော်လေးလှိုင်ခဲ့ရပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားကိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်။ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးတိတ်ကောင်းတာလို့ပြောလို့မရဘူးပေါ့နော်။သူထိုင်းနဲ့ကတော့ပုံမှန်ပဲလို့ဟိုပြောလို့ရအောင်ရမယ
်။ဟုတ်ကဲ့
။တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှိစက်လာတယ်။ကျွန်တော်နိုင်ငံအနေနဲ့လည်းတရုတ်ကိုပို့ပြီးတော့အားထားလို့ရလာတဲ့အနေထားဖြစ်လာတယ်ပေါ့နော်။ဒီအနောက်နိုင်ငံတွေထူးထူးဥရောပတို့အမေရိကန်နဲ့ဆက်ဆံရေးမှာကျွန်တော်တို့ကျင်းလာလာတယ်။ကမ္ဘာကူလသမဂ္ဂအနေနဲ့ပြောမယ်ဆိုရင်ကျွန်တော်ရဲ့ image ကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ခုနကကိုအောင်မိုးစောပြောသွားလို့ပဲအထူးဖြစ်ကျွန်တော်သတိထားမိတာလဲရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းတင်းမာဖြစ်ခဲ့တယ်ပေါ့နော်။ဒီအပေါ်မှာမြန်မာဘက်ကတကယ်ပြောရင်ရှီတန်းနိုင်ငံတကာနဲ့ပတ်သက်လို့ရှီတန်းတိုက်စစ်မှုတွေလို့ပြောရမှာပါ။အဓိကနိုင်ငံရေးဦးကြီးဌာနဆိုရင်ဒေါက်တာဆန်းစုကြည်ကိုရင်ဒီဝင်ကြီးလုပ်ပြီးတော့ကင်တွယ်နေတာပါ။အဲ့တော့မြန်မာဘက်ကဒီနိုင်ငံတကာအပေါ်မှာကင်တွယ်ဆက်ဆံမှုနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ။
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့အထူးသဖြင့်တော့ဒီကမ္ဘာကူလသမဂ္ဂနဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စတွေမှာအထူးသဖြင့်ဥရောပကကျွန်တော်ပုံမှန်အမြင်သုံးပြတင်းဆောင်လာရင်လည်းပတ်သက်လို့ပြောမယ်ဆိုရင်လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်တယ်။နောက်တော့လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်လို့တပြိုင်တည်းမှာပဲဒီကူလသမဂ္ဂရဲ့လူ့အခွင့်အရေးသူကိုယ်တည်းရမှတ်ချက်တွေလည်းအများကြီးပါနိုင်တယ်လို့ကျွန်တော်ဆိုပြောချင်ပါတယ်။ကျွန်တော်တို့နဲ့တူအကြပေါ့နော်ကျွန်တော်နိုင်ငံနဲ့တူအကြကျွန်တော်နိုင်ငံကကမ္ဘာကူလသမဂ္ဂအကြပူးပေါင်းဆောင်ရွက်မှုကမချောမွေးခဲ့လို့အဲ့လိုပြောရင်ရမယ်လို့ထင်တယ်
။နိုင်ငံခြားရေးဌာနရဲ့ဆွဆောင်ရည်နဲ့ပတ်သက်လို့ရောကွန်ပူဆိုဘယ်လိုသုံးသပ်ချင်ပါလဲ
။အဲ့ကျွန်တော်အထင်ရကျွန်တော်ဟိုသုံးသပ်မှုရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီကမ္ဘာကူလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းမျိုးနဲ့ခုနကလူ့ခွင့်ရေးအထူးကိုယ်စားလို့ပုံပုံမျိုးနဲ့ကျွန်တော်တို့ကမပူပေါင်းမဆောင်ရနိုင်ဘူးလို့ညင်းဆိုတဲ့ကိစ္စကကျွန်တော်အတွက်ကတော့သိပြီးတော့ပုံဝင်မကြလာဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့
ကျောင်းလျှောက်ကျွန်တော်ထပ်တလဲပြောခဲ့တယ်ဒီကမ္ဘာကူလသမဂ္ဂလို့ဖွဲ့စည်းရုံးနဲ့ပြည်ချာချာပူပေါင်းဆောင်ဖို့လိုတယ်နောက်လူခွင့်ရေးအေးဒီအထူးကိုယ်စားလို့ပုံပုံမျိုးနဲ့ပြည်ချာပူပေါင်းဆောင်ဖို့လိုတယ်ဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာအကောင်မှုဆိုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ်ဥစိန်ဝင်ဖိတ်ခေါ်ကြပါမယ်ကိုစိန်ဝင်ကြားရမယ်ထင်ပါတယ်က ုတင်ကကောင်မိုးစော့ကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်အဲကျွန်တော်ကနောက်တစ်ခုမေးချင်တာဆက်ဆံရေးပိုင်းမှာအစိုးရလည်းမကပါဘူးတခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်အဲ့တော့ဒါဒီအစိပ်ပိုင်းနေနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ image ပေါ့သူရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျာ
အဲ့တော့ဒီဥရောပမှာပေါ့နော်ဒီနောက်တိုင်းနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်ဒီကြားထဲမှာမြန်မာကပုံစံရှိဖြစ်သွားတယ်အဲဒီဒီလိုကိစ္စဖြစ်လာတဲ့အခါကျတော့ဒီဟိုပုံပတ်မှာဒုက္ခတွေဒီကိုဟိုလူမဆန်တဲ့အပြုအမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံစံရှိကဖြစ်သွားတယ်သူတို့ကတပင်းအင်းအပေါ်မှာပဲသုံးစပြည်ရတာဆိုတော့ဒီတပင်းကတပင်းအစိုးရကြီးပဲအဲမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီလိုကထဲထဲဝင်ဝင်သိနိုင်တာမဟုတ်ဘူးလေအဲ့ဒီခါကျတော့မြန်မာဟိုတဲ့ဟာကဆိုးတယ်ဆိုတဲ့အမျိုးပေါ်သွားစေတာတော့အမှန်ပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကောင်မှုဆိုမီးတဲ့မိကွန်းလို့ကျွန်တော်ပြန်ပြီးခြင်းပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အချိန်ဒီပေါ်မှာမြန်မာဘက်ကဆူရအနာဘိုင်းနဲ့မြဲပြောနေတာဒါတွေကလောက်ကြံပြီးတော့ဖန်တီးထားတာနောက်တစ်ခါချက်ကားပြောတယ်လို့အများသတင်းပြန်ကြားမှုတွေလည်းထုတ်နေပါတယ်အဲ့တော့သတင်းပြန်ကြားရေးဘိုင်းကဖြစ်စီနိုင်ငံကြားရေးဘိုင်းကဖြစ်စီဒီပေါ်မှာကြိုက်တွေတုံ့ပြန်တာနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ဟိုကျွန်တော်နားလည်မှုရတော့ကျွန်တော်အားနဲ့လို့ထင်တာပေါ့နော
်ဟုတ်ကဲ့အဲကိုစိတ်ဝင်လေးအဲ့ဒါလေးပြောပြပါခင်ဗျာ
โอเคကျွန်တော်တို့တနာကပါလဲဆိုတော့အာနာကဆက်ပြအာနာအာနိုင်ငံရေး policy ကိုနိုင်ငံတိုင်းဝန်ကြီးဌာနတော့ရပ်ပတ်ဆိုရကတိုင်ဟိုအသေးဝတိုင်းသူကန်ကျင်လို့ကန်လို့ရတာမဟုတ်အများကသူကတပ်ဖက်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေဒါရှိတယ်အဲ့ဒီအခါကျတော့ဒီလိုမျိုးဟာဒီမှာတုံ့ပြန်တဲ့ဟာဒီကတော့ဆနစ်မကြဘူးနောက်ပြီးတော့မြန်မာပြည်ရဲ့ပြဿနာကရပ်ပတ်ပြီးဖြစ်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာအဲ့တော့သူတို့တွေရဲ့ဆုံးဖြတ်ချက်တွေက foreign policy မှာလည်းနိုင်ငံရေးဘူရာမှာလည်းသွားပြီးတော့ရက်ခတ်မှုတွေရှိတာအဲ့တော့သူတို့တူချင်းကစမ်းစာရင်းကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and machine institutionalization မကောင်းဘူးเนาะအဲ့ဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication ပါလေဒီတိုင်းပဲ communication ကလည်းသတိကြမလုပ်ထားဘူးဟိုကြုံကြုံတလူပဲသွားတဲ့အနေထားအဲ့တော့အဲ့ဒီ communication ကိုကိုင်နဲ့တယောက်ကညံ့ညံ့လို့ဖြစ်သွားတယ်စသည်မရှိဘူးအဲ့ဒါကိုတိကျလေးကျင့်ကြတာဒါဘူးလည်းယုံကြည်မှုမရှိဘူးကျွန်တော်တို့ကအလွယ်လမ်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့အဲဟာကိုကျွန်တော်တို့ကရှင်းသားရနေတာအဲ့ဒီအတိုင်းနဲ့ဆက်ပြီးတော့ကျင့်သုံးနေကြတော့ကျွန်တော်တို့ image ကအနောက်ဘက်မှာတော့နေတာ
ဟုတ်ကဲ့ခင်ဗျပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးအနှုတ်ဖက်သွားနေဆိုတော့သုံးသပ်ကြပါတယ်ကျွန်တော်တို့ရှင်ရဲ့အမြင်ကိုလည်းတင်ပြခြင်းပါတယ်အရင်ဆုံးကျွန်တော်တို့စီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ပီဇာတစ်ဆောင်ရှိပါတယ်အဲ့ဒါလေးကိုတော့မန်နန်းအောင်ကြီးဖတ်ပြပါအောင်ဗ
ျဟုတ်ကဲ့ပါရှင်အစိုးရတက်တက်လာပြီးတော့တနေ့အတွင်းဗာတီကန်နဲ့တန်တမန်ဆက်သွယ်ရေးလုံနိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချောမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများပြားဖယ်ရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တွေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထို့အပြင်လူအခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပအရင်းနှီးမြှုပ်နှံမှုတွေလှည့်ဝင်လာဖို့ပြင်ဆင်လာတာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းရှင်တွေအောင်မြင်ချောမွေ့ဖို့လူအားငွေအားနှီးပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထို့အပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်လွှတ်တော်ကိုယ်စားလှယ်ရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချောမွေ့တယ်လို့ယူဆနိုင်ပါတယ်။အစိုးရတည်လက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရဲစခန်းတွေကိုအကြံဖက်တိုက်ခိုက်ခဲ့လို့စစ်တပ်ကနေမြင့်ရှင်းလင်းရေးကတဆင့်ဖြစ်ပေါ်လာတဲ့ဒုက္ခတဲ့ပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။တိုးတော်လေအစိုးရရဲ့လိမ္မာပါနေတဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပကတိရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကိုထင်ထင်ရှားရှားပုံဖော်ပြနိုင်တာကြောင့်နိုင်ငံတကာ PR တွေဟာအစိုးရထက်စစ်ကောင်းဆောင်တဲ့အပေါ်ကြောက်ရွံ့လာနေပါတယ်။ဒါပေမဲ့အစိုးရရဲ့ကြွမ်းကျင်ပိုင်နိုင်တဲ့နိုင်ငံတကာဆက်ဆံရေးနည်းပြဟာတွေကြောင့်ပိတ်ဆို့အရေးယူမှုတွေအလုံးကိုဖယ်ရှားနိုင်လိမ့်မယ်လို့ယုံကြည်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျ။မောင်တသနာရဲ့အမြင်ကတော့ဒီပြဿနာတွေတော့ရှိတယ်။အစိုးရအနေနဲ့ကင်တွက်နိုင်မယ်လို့ထင်တယ်လို့ပြောပါတယ်ခင်ဗျ။ကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကိုငင်းချန်ဖင်လန်နိုင်ငံကကိုငင်းညာဆွေးနွေးလို့ရပါလေဥအောင်မှုတော့ရှိပါလေဥသိဝင်ရှိပါလေခင်ဗျအ
ဲကျွန်တော်ဆွေးနွေးကျင်တော့မြန်မာနဲ့ကမ္ဘာတမိတာဖိတ်ချမှာကျွန်တော်တို့နိုင်ငံကအချက်မချက်ပြောကြည့်တယ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ပြန်ကြားရေးဝန်ကြီးဌာနဒီဟာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာ2008အခြေခံဥပဒေကြောင်းတို့ကာလုံကိစ္စကြောင်းတို့ဒေါ်အောင်ဆန်းစုကြည်ကနိုင်ငံသားရေးဝန်ကြီးဌာနကိုယူထားရတယ်ပေါ့ဒါပေမဲ့နိုင်ငံတကာရဲ့ကျင့်သုံး ီမံစည်းကမ်းပေါ့ပရိုတိုကောလို့ပြောရင်အစဉ်အတိုင်းသတ်မှတ်ချက်တွေကြတော့ပြဿနာတက်လာတယ်ဥပမာဥရောပကိုကြည့်လာမယ်ဒီဖက်တိုလီဒါပေါ့ဥပမာနိုင်ငံတော်အတိုင်းအတာပုံပုံနဲ့လာတာလားနိုင်ငံသားရေးဝန်ကြီးနဲ့လာတာလားကျွန်တော်တို့ရှိမှာပြဿနာတွေတက်နေတယ်ပြဿနာတက်တယ်ဆိုတာဥပမာသူတို့ကနားလဲပြီးတဲ့အထောက်ပါတီတွေပါတီကနေပြီးတော့ဒီမိမကြီးကဘာပဲအစဉ်အတိုင်းနဲ့လာတာလဲဆိုတဲ့ဟာတွေမိကုတ်နဲ့မိတဲ့အခါကျတော့ဥရောပမှာအဲ့လိုမျိုးတွေအစားအကုန်ပြဿနာတက်တယ်နောက်ဒီချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေကြောထားသလိုပေါ့ဟိုပဲဘယ်လိုပြောမလဲဟိုယာတူတွေအများကြီးယူတိုင်းကောင်းတဲ့ဟာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှန်ပြီးမှာနိုင်ငံသားရေးဝန်ကြီးဌာနအလုပ်လက်မလုပ်ဘူးပုံမှန်လေးပြောအလုပ်လောက်တော့မှအလုပ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံသားရေးဝန်ကြီးဌာနပေတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတည့်ချက်နောက်တစ်ချက်ကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆိုဥမာအခုရခိုင်ရေးခင်းမဲ့ဖြစ်ဖြစ်နိုင်ငံတကာအရေးကြီးမှဖြစ်ဖြစ်ဘလို့အရေးကြီးနေဗမာပြည်ရဲ့မှာဖြစ်ဖြစ်မေးလို့ရှိရင်ဖြေရမယ်။ဒါမှဖြေကြတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလောက်တာမဟုတ်မရှိဘူး။သမရာရုံကထုတ်တယ်လို့နိုင်ငံတော်အတိုင်းအမြံရုံကထုတ်တယ်လို့ဒါမျိုးတွေကြီးပဲလျှောက်ပြောနေတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံရေးဝန်ကြီးဌာနလည်းဖေးနေတယ်ပြန်ကြားရေးဝန်ကြီးဌာနလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်ကကာလမှပြောရင်ကျွန်တော်တို့ဟိုလေနေတဲ့ဝန်ကြီးဌာနနှစ်ခုနဲ့ဗမာပြည်ကစခန်းသွားနေရတယ်လို့ပဲပြောရမယ်။အဲ့ဒီဟာကိုကိုအောင်ပိုးစောတို့ကိုစိန်မွင်းတို့ပြန်ပြီးတော့ရှင်းပြနိုင်တော့ပိုကောင်းမှာပေါ့ကို
။ဟုတ်ကဲ့ခင်ဗျ
ာ။ကျေးဇူးရိုက်တင်ပါတယ်။
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါ။ဒါနဲ့ပတ်သက်ပြီးတော့ပဲခုနကကျွန်တော်ရှိတော့ Russian 2ဖြစ်တဲ့ကုလာထွန်ဥလာထွန်ကနေပြီးတော့ Space ပြပို့ပါတယ်။အဲ့မှာတော့နိုင်ငံတကာဆက်ဆံရေးနဲ့တန်မှန်ကျင်းထုံးနီလန်စေကန်diplomatic protocol ဆရာနဲ့ရေးပါပုံတွေကိုသူသိနားမလဲပါဘူးတဲ့ဥမာဆိုရှင်နိုင်ငံခေါင်းဆောင်သမ္မတအစိုးရခေါင်းဆောင်သမ္မတဝန်ကြီးချုပ်တွေကိုအစိုးရအဲ့တဲ့ဖြစ်နေကြိုဆိုရဲပုံနောက်တရားဝင်ဖွဲ့စည်းပုံရမဟုတ်တဲ့အဲ့ဒီခေါင်းဆောင်တွေမဟုတ်တဲ့သူတွေဥမာဆိုလို့ရှင်တဲ့စစ်ဗိုလ်ချုပ်ကြီးနိုင်ငံတော်ချန်ပေးပုံကိုယ်တွေကိုကြိုဆိုပုံဆရာတွေကိုမရှင်းလင်းမနဲ့ကော်စော်ဒီနဲ့အင်ရှင်နိုင်ငံကကြိုဆိုတာအစ်စ်တူမဟုတ်ပဲကြိုဆိုတာတွေကသူ့အနေနဲ့မရှင်းပါဘူးတဲ့ဆက်ဆံရေးကောင်းတာလားဆိုတာလည်းဖြေပြီးပါတဲ့နောက်ကျတော့သူဘွေမကြခလုခလုဖြစ်တာကနိုင်ငံတော်ကြံပေးပုဂ္ဂိုလ်ကို UN ကရောနိုင်ငံတော်အတော်များများကပါ de facto leader ဆိုပြီးတော့တရားဝင်သုံးနေကြတာပါတဲ့တရားဝင်ရွေးကောက်ပွဲနဲ့တရားဝင်နိုင်ငံရေးပါတီခေါင်းဆောင်ကို de facto leader လို့သုံးတာဘာကြောင့်ဘသူကမှမကန့်ကွက်တာလဲတဲ့မူဖာကရောမဆိုင်ဘူးလားတဲ့ဆက်ဆိုင်ကောင်းတာလားမကောင်းတာလားဖြည့်ပြီးပါဆိုပြီးတော့သူကတော့မိကုန်းထုတ်ပါတယ်ခင်ဗျာခုနကကုညင်းညာလေးအဲ့ protocol ကိစ္စလည်းပြောပါတယ်ဒါနဲ့ပတ်သက်လို့ဥအောင်မှုဆိုအရင်ဆုံးတုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာ
ဒီ protocol ကျွန်တော်တင်တယ်ကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနည်း20 30တောက်လျှောက်လုံးနေပဲဒီတောင်ဆန်းစုကြည်ကကျွန်တော်တပုတ်ရှိလှူရှားမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်ဒါတကဘာလုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တယ်လက်ခံခဲ့တယ်ပြီးခဲ့တဲ့ရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကျတော့သူ့အပေါ်မှာမှုတည်ပြီးတော့ဟိုပြည်သူတရားလုံးကမြို့တော်တပုတ်ရှိအဖွဲ့ချုပ်ကိုအမေဝိုင်းပြီးတော့ပုံအောင်ပြောမယ်ပြခဲ့တယ်ဆိုလို့ရှိရင်တော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိရှိနေတဲ့ဖွဲ့ချုပ်ချုပ်ပုံအခြေခံဥပဒေအရသူကသမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ရဲ့ဒီသမရကကျွန်တော်နိုင်ငံရဲ့အကြီးအကဲတပြိုင်တည်းထက်မှအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တဲ့ပုံနော်ဒါပေမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုပါဟိုဟိုတကယ်တမ်းစီမံခန့်ခွဲရတဲ့အဲအဲ့ဒီတကယ် run နဲ့အခါကြတော့ကနေ့ကတော့စမ်းစုကြည်တယောက်တည်းရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်တည်းပဲဦးဆောင်ညွှန်ကြားနေသလိုဖြစ်နေတယ်ဒီအချိန်လေးပေါ်မှာမူတည်ပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်ပြည်သူတွေကသတ်မှတ်ထားတာကသူကကောင်းဆောင်လို့သတ်မှတ်ထားတယ်သူကအဲ့လိုအဲ့အတိုင်းနဲ့လဲကျင့်သုံးနေသလိုဖြစ်တယ်အဲ့ဒီအတွက်သူ့ကို de facto leader လို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့ဒီလိုနားလည်လို့ရပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်ဆက်တဲ့ကျွန်တော်တို့မေးချင်တာမောင်တဒနာပထမစာတစုမှာမေးထားတယ်ခုနကသူကတော့အပြုတ်တော့အကောင်းမြင်တယ်ပေါ့နော်ဒါပေမဲ့ရခိုင်ကိစ္စဖြစ်တဲ့တဒနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံခေါင်းဆောင်တောင်ဆန်းစုကြည်အပေါင်းအစိုးရအနေနဲ့ဒါကိုဖြည့်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းတောင်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ဘာလဲပြောပြောဒီအခြေအနေကိုဒေါ်စုအစိုးရကဘယ်လောက်ထိကြိုက်တွယ်ဖြည့်ရှင်းပေးနိုင်မယ်လို့ထင်လဲကွာမှုတော့
ဟိုပေါ့တော့မောင်တဒနာသူကပြောသွားတဲ့အထဲမှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံကြီး English တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဟုတ်လို့ခေါ်မယ်ဟိုလက်တွဲပြူပေါင်းဆောင်ရချင်တဲ့ပုံစံလေးပုံများလို့လည်းပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ် သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုစွဲချပြစ်လိုက်တယ်ဆိုတာကိုဒီမောင်တက်ကသတိပြုဖို့ကမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်တို့အပြင်မှာဘူးနော် perception ကအစိုးရတွေရဲ့အမြင်တွေသဘောထားတွေမဟုတ်ဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာပါပြီမှာကျွန်တော်တို့ပေါ်မှာအများကြီးရိုက်ခတ်နေတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့နိုင်ငံတရုတ်နဲ့ပူနီးပြီးသွားတဲ့အနေအထားလည်းရှိတယ်လက်တွေ့မှာကျွန်တော်တို့နိုင်ငံဟိုဘောနိုင်ငံကြီးတွေအားလုံးနဲ့နိုင်ငံတကာနဲ့အားလုံးနဲ့ပြည်ပြည်လည်းလည်းဆက်ဆံရမယ်အခြေအနေရနေပြီးတော့ကျွန်တော်တို့ကဘက်တစ်ဖက်ကိုပို့ပြီးတော့ရိမ့်သွားတဲ့အနေအထားသွားတယ်အဲ့ဒါကခုနကကဗတ်ကုလသမဂ္ဂသမဂ္ဂအပါအဝင်ဥရောပလိုနိုင်ငံမျိုးတွေရှားမှာကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ချက်မှုဟာအရန်ကိုကျသွားလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အဲ့အခြေအနေကတကယ်ဖြစ်နေတာဖြစ်တယ်ဆိုတာကိုမောင်တဒနာသတိမပြုဖိတာဖြစ်ကောင်းဖြစ်နိုင်တယ်လို့
ဟုတ်ကဲ့ခင်ဗျာဥပမာမှုဆိုကျေးဇူးပါခင်ဗျာကျွန်တော်တော်ရှင်တူလှည့်ပေးချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးမြင်ပြလို့ရပါတယ်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်မြင်တာကတော့နံပါတ်1ကတော့အာနာမရခင်တော့စာစုကြီးပြောခဲ့တာတွေနဲ့ဒီနေ့ပြောခဲ့တာတွေကိုပြန်သုံးသပ်ပြီးလေ့လာကြည့်ရင်အိုးပြောင်းပြန်လို့ဖြစ်နေတယ်ပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ state interest ခေါ်မှာပေါ့နော်နိုင်ငံတော် interest ဘက်ကိုပိုနီးဆက်လာတဲ့သဘောကြာဟိုတုန်းကတော့သူကအနောက်အုပ်စုရဲ့ပံ့ပိုးမှုနဲ့တိုင်းပြည်ကိုလဲပတ်ဖို့ညှော်မှန်းပြီးတော့အများကြီးပြောခဲ့တဲ့သဘောလဲရှိကောင်းရှိလိမ့်မယ်လို့ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဗမာလူမျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးဒီချိန်ဟာချင့်ကျင်ရဖို့လိုပါတယ်လို့ကျွန်တော်ပြောချင်တယ်အခုကျတော့ကလင်တန်အောက်ဝါတဲ့အခါကျတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်တဲ့လူကအနောက်အုပ်စုဘက်မှာနေဝါတဲ့သဘောရှိတယ်ရှိတဲ့အခါကျတော့တိုင်းပြည်ထဲမှာဥမာတစ်ခုဆိုပါစို့ကိုဖီအာနန်ကိုခေါ်သွင်းလိုက်တဲ့အခါမှာသူနဲ့ကိုဖီအာနန်နဲ့ညိုင်းပြီးတော့ရခိုင်ကိစ္စကိုလုံတော်လဲပဲကိုဖီအာနန်ဘက်ကနေပြီးတော့သတင်းတွေကိုပေါက်ကြားတဲ့အတွေ့ဒီအာစာဆိုတဲ့အဖွဲ့ကဝဲပီပဲလုပ်ပြီးတော့နိုင်ငံကိုအတက်လုပ်လိုက်တယ်ဒီအတွေ့ကျွန်တော်တို့ဟာရခိုင်ကိစ္စနဲ့ကျွန်တော်တို့တိုင်းပြည်ဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်ဒီမှန်နေတာအောက်ဝါတယ်ဒါကြောင့်ကျွန်တော်တို့နောက်ဆုံးကြတော့ဒီနေ့ပဲစကောမာချေပြောခဲ့တဲ့စကားကိုကျင်သူတို့ကကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားနေတယ်ဟိုပါပေါ့နော်စိတ်ဝင်စားပြီးတော့ကျွန်တော်တို့ကိုဆွဲတင်လိုတယ်သို့တော်လည်းပဲသူတို့ရဲ့ information ကြောင့်ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပြုမှုချက်ကမှားသွားတဲ့အတွက်သူတို့ဟာတရုတ်ပြည်ကိုတွန်းထုတ်လိုက်တယ်လို့ကျွန်တော်တို့နိုင်ငံကိုဖြစ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးမှုကိုသိလို့ပါတယ်သူဟာလေးကိုကျွန်တော်တဲချုပ်ပြောခြင်းသူကတော့ဒေါ်ဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပိုပြီးတော့ဦးစားပေးလာတဲ့သဘောတွေ့တယ်လို့သူကတော့မြင်ပါတယ်။ရင်တော့ဆိုတော့ပြောမဆိုမှမှတယ်။ဒီကဘာလုံးနဲ့ပတ်သက်လို့ဒီဒီမိုကရေစီလူခွင့်ရေးမှာဒေါ်ဆန်းစုကြည် icon ပေါ့နော်။သူအားလုံးရဲ့ဟိုတင်ဂီတာတက်ရလူရက်တည်နေတဲ့လူပါ။ဒါပေမဲ့ခုနကကုဆင်ဝင်းတို့ဆွေးနွေးသွားလို့ပဲဒီကဘာလုံးမှာသူရဲ့ impression ကကျလာနေတာပေါ့။အဲ့တော့ခုနကသူဆွေးနွေးသွားတဲ့ဒေါ်ဆန်းစုကြည်ကတကယ်ပဲမြန်မာနိုင်ငံရဲ့အကျိုးစီးပွားဘက်ကိုပို့ပြီးတော့ဦးစားပေးနေတာလားတခြားဒီလူခွင့်ဒီမိုကရေစီကိစ္စတွေကို sideline လုပ်လိုက်ပြီလားကိုစိန်ဦးဘယ်လိုသုံးသပ်မိပါလဲ
အဲဒေါ်ဆန်းစုကြည်တက်လာတော့နိုင်ငံရေးမူဝါဒတွေဘာဖြစ်မလဲဆိုတာဆန်းစစ်ကြရတော့ပေါ့နော်ဒါမှဟိုတချို့ကလည်းအနောက်နိုင်ငံတွေရင်းကြများအဲ့လိုတော့လည်းမဟုတ်ပါဘူးဒီတမန်မူဝါဒကိုပဲဆက်ကင်ထားတာဒါ2017တမန်ဥပဒေစင်တက်လာတာလည်းဒီတိုင်းဒီပုံစီမူဝါဒပါပဲအဲ့ဒါကလည်းဆိုဟိုအရင်ကတော့ဒီစအနာရှင်စနစ်အောက်မှာကြတော့တရုတ်ရဲ့ key အောက်ကိုအပြည့်အဝနာနေတခြားနိုင်ငံတွေနဲ့ပါဆက်ဆံနေဆိုတော့မူဝါဒဒါမူဝါဒကိုပြောတာကဒုတော်လည်းခုနကပြောသလိုကျွန်တော်တို့ကပုံမှန်အခြေအနေမှာတော့ဒီမူဝါဒကိုသုံးနိုင်ပေမဲ့ပြဿနာဖြစ်လာတဲ့အခါကျရင်မနိုင်ရော personalize ဖြစ်တဲ့အခါကျတော့မနိုင်ပြီးဖြစ်ပြီးတော့ပြောတယ်ဒီတစ်ပါအပြင်ဒီစစ်တပ်တော်နဲ့ဒီတရုတ်နဲ့ဆက်ဆံရေးဒီနှစ်ဆန်းပိုင်းတော့ပါဒီနေ့ဆက်ဆံအင်ဂျင်နီယာကောင်းတာမဟုတ်ဘူးဒီတော့လည်းပဲဒီကိစ္စရင်းနှီးထားပြလာတဲ့နောက်ပိုင်းမှာပြည်သူ့အကမှဒီတူအားကိုးရတဲ့အတွက်ဒီရုံးနဲ့ပြင်ပြီးကြတယ်အလားတူပဲဒီအစိုးရအနေနဲ့လည်းဒီရုံးပြဿနာကိုဖြေရှင်းမှုဒီရုံးကြားမှုအတွက်ဒီကိုဟိုကျွဲက
ကျောင်းပြည်သားပြောလေလုတ်ခိုင်းလို့အတွက်ကိုကတ်လာတဲ့ဟာဒါဒီတကယ်မလုတ်ချင်ဘူးတိုးတယ်လည်းအဲ့ဒီအခြေအနေဖြစ်သွားကြတာပါနော်ဟုတ်ကဲ့နောက်နိုင်ငံတွေအနေနဲ့ကြည့်နေကြအခုတကယ်တော့အမေရိကန်ပေါ့အမေရိကန်တို့ဘာလို့ကြည့်တာတော့နှမျိုးတော့ဒီမိုကရေစီထွန်းကားစီတင်တာရဲ့ကျေပယ်လက်တစ်ပေါ့နော်အဲ့ဒီပေါ်မှာအမေရိကန်မျိုးတော့သွားတာဒါမှအိန္ဒိယလိုဂျပန်လိုပါလာတာပါလေကျွန်တော်နည်
Mio Pinni and Itashila, Pinne, don't tell Yala, who's even to Dolly, don't tell you.
Pitado, Uma, the general, the name of the Lulakun Chala, and of the Lukun of the Bessido, recognition, it did not be mooted, Daria, not dance of water.
ဘာသာကျေကျေလောင်အောင်ဖြစ်လာတယ်ဆိုတော့
ထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်ဘဲစစ်ဆန်ညီနိုင်အဖြစ်ရှားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုညှိနှွမ်းပြီးကလင်းငယ်တွေနဲ့လူနည်းစုတွေဂုံတိုက်ခါရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောက်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်။ နောက်နှစ်အတွင်းကျင်းပမဲ့ရုရှားသမ္မတရွေးကောက်ပွဲကိုသတိမှောက်ဖို့အတိုက်ခံခေါင်းဆောင်အလက်စီနေဗန်နီရဲ့ဆော့အုပ်မှုကတရားဥပဒေနဲ့ညှိစွမ်းနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အလက်စီနေဗန်နီကိုသမ္မတလောင်းအဖြစ်ဝင်ရောက်ယှဉ်ပြိုင်ခွင့်တမ်းမြစ်ကြောင်းမနစ်မတ်လ၁၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုသတိမှောက်ဖ
ဒီနေ့ကျွန်တော်တို့ပတ်မှာကပါလဲဆိုတော့အာနာကဆက်ပြားဒီလိုခွင့်ရလှှရှားသူတူကိုအဖြတ်အမှောက်လောက်ရဆွဲချက်နဲ့ထောက်နိုင်ရှင်းနဲ့ဖြစ်တဲ့ချမှတ်လိုက်ပါတယ်ဘလော့ဂါဝူကန်ကိုဒီကနေ့အင်္ဂါနေ့မှာဘေကျင်းမြို့တော်ကချန်ချင်းအမှတ်နဲ့တရားရုံးကနေစီရင်ချက်ချမှတ်တာဖြစ်ပါတယ်တုံနိုင်ငံတောင်ပိုင်းမာဒီပီကရဲ့2019ခုနှစ်မေလအတွင်းသူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ် ဒရင်ချင်းချောမတင်ထက်ကကျင်ညာပေးခဲ့တာပါတင်ညာအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ဗီအိုအေအမေရိကန်အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချက်နဲ့ချောင်းနိုင်ရတဲ့89.9လိုင်းဒိုမီတာ40ကီလိုဟတ်စ်တင်နေတည်တည်တုံညလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး30လိုင်းဒိုမီတာ40ရှိကီလိုဟတ်စ်ချောက်တိရှင်ကလိုင်
This program has come to you from the Voice of America, Washington.